ိတ်ဆွေများအားလုံးစိတ်ရောကိုယ်ပါကျန်းမာကြပါစေ။ကျွန်မကတော့အထက်ဆင့်ပေါ့ဒ်ကတ်စ်ကငြိမ်းချမ်းပေပါ။မိတ်ဆွေတို့အားလုံးစိတ်ရောကိုယ်ပါနွမ်းနယ်နေကြတဲ့အချိန်ကျွန်မပေါ့ဒ်ကတ်စ်ကိုနားထောင်ပြီးငါပြောချင်တာနဲ့ကြိုက်တာလေးတစ်ခွက်တော့ဖြင့်တွေ့တယ်ဟဲဆိုရင်ပဲကြည်နပ်ဝမ်းသာရပါတယ်။ဒီပိုင်းကတော့အစပထမကနဦးအပိုင်းဖြစ်တာကြောင့်နာမည်ကနေစမိတ်ဆက်ရမယ်လို့ထင်မိပါတယ်။ကျွန်မတို့မြန်မာမျိုးသမီးတွေဝတ်ဆင်ကြတဲ့ထမိန်ကျမတို့တော်လှန်ရေးမှာအလံဖြစ်ထောင်တဲ့ထမိန်မှာအထက်ဆင်းဆိုတဲ့အဆရှိပါတယ်။ဒီအဆဟာထမိန်လောက်နီနီမကြီးပေမဲ့လို့ကွန်ဆာဘေးတိုက်တွေကိုစိတ်အနှောက်အယှက်ဖြစ်စေတဲ့နေရာမှာတော့ထမိန်လောက်နီနီပါပဲ။ဒီ podcast ဟာလည်းတပုံထဖို့အတွက်သေးငယ်တဲ့ကြိုးပမ်းမှုတည်းဖြစ်ပေမဲ့လို့အထက်ဆင်းစားလို့ပဲအဆသေးတော်ညာကွန်ဆာဘေးတိုက်များကိုစိတ်အနှောက်အယှက်ပေးနိုင်လိမ့်မယ်။ဟောင်းနွမ်းနေတဲ့အချို့သောအယူအဆတွေကိုစတင်မေးခွန်းထုတ်လာနိုင်ကြလိမ့်မယ်လို့ကြံ့ရွယ်ပါတယ်။ဒီ podcast ကနေအကြောင်းအရာတွေကိုအဓိကကတော့မြန်မာလိုရန်ဖန်ရန်ခါမှာ English လိုရန်ဖန်ရန်ခါမှာ German လိုတင်ဆက်သွားမှာဖြစ်ပါတယ်။အစုံတုပ်သဘောမျိုးပေါ့ရှင်။ဒီနေ့အပိုင်းမှာတော့ကျမတို့လူငယ်အတိုင်းအဝိုင်းကျမတို့ရဲ့ရှေ့မျိုးဆက်တစ်ဆက်တူတဲ့မှာအပြောအများဆုံးအကြောင်းအရာတွေကတစ်ခုဖြစ်တဲ့ Gender အကြောင်းကိုပြောမှာဖြစ်ပါတယ်။ဂျန်ဒါဆိုတဲ့စကားလုံးကိုမြန်မာလိုအဘိဓာန်တွေထဲမှာတိတိပပအဓိပ္ပာယ်ဖွင့်ဆိုထားခြင်းမရှိနေသေးပါဘူး။အစိုးရမဟုတ်တဲ့အဖွဲ့အစည်းများအတိုင်းဝိုင်းမှာဒါဂျန်ဒါကိုတိုင်းတိုင်းဝိုင်းဝိုင်းအဓိပ္ပာယ်ဖွင့်ဆိုထားတာမျိုးရှိပါတယ်။အရက်ထဲမှာဂျန်ဒါဆိုတာဘာလဲ။ Gender Equality ဆိုတာဘာလဲလို့မေးမြန်းကြည့်ရင်ကြားမှတန်းတူညီမျှရေးပဲလို့ပြောပြင်ကြတာများပါတယ်။တကယ်ကတော့ဂျန်ဒါဟာကြားမှဖြစ်ချင်းဆိုတာတည်းကကြော်လွန်တဲ့အရာတစ်ခုဖြစ်ပါတယ်။ Gender Equality ထဲမှာလည်းမဖြစ်ချင်းကြားဖြစ်ချင်းအပြင်ကိုမှ LGBTIQA+ တွေလည်းပါဝင်တယ်ဆိုတာမေ့လျော့လို့မရပါဘူး။ Gender ဟာမနဲ့ကြားဖြစ်ချင်းဆိုတာတည်းအများကြီးပိုပါတယ်မိတ်ဆွေတို့။ဒီနေရာမှာဂျာမနီနိုင်ငံကနာမည်ကျော်ရုပ်သံတင်ဆက်သူတယောက်ရဲ့နှုတ်ဆက်စကားကိုတောင်သွားသတိရမိပါသေးတယ်။ဗါရဲကြည့်ရှုနေကြသူပြိသက်အမျိုးသမီးအမျိုးသားများနဲ့စက်ကြားပြင်ပပုံကူများတဲ့စကားဆက်မိလို့ဒီနေရာမှာကြော်ညာခဏဝင်ရရင်ဂျာမန်ဘာသာစကားက8ထိလိန်ပုံးလိန်2ပုံးလိန်ဆိုပြီးလိန်3မျိုးခွဲတဲ့ဘာသာစကားဖြစ်ပါတယ်အများကိန်းနဲ့ပြောဆိုကြတဲ့အခါကျတော့ပုံးလိန်ကိုပဲအများကိန်းပြုတဲ့ဘာသာစကားမျိုးပါတချို့နေရာတွေမှာတော့အမျိုးသမီးနဲ့အမျိုးသားဆိုပြီးတော့ပြောကြတာမျိုးလည်းရှိပါတယ်အဲဆိုအမျိုးသမီးများနဲ့အမျိုးသားများဆိုပြီးတော့ပြောကြတာမျိုးလည်းရှိပါတယ်အဲ့ဒီခါကျပြန်တော့လေ LGBTIQA+ တွေကိုထည့်သွင်းစကားပြောဆိုသူလိုမဖြစ်နေတဲ့အတွက်ဂျာမန်ဘာသာစကားကို gender နဲ့အညီအားလုံးအလုံးစုံပါဝင်တဲ့ဘာသာစကားတစ်ခုဖြစ်ဖို့ဘာသာစကားပြုပြင်ပြောင်းလဲရေးလှုပ်ရှားမှုတွေကိုလည်းလှုပ်ဆောင်နေကြတာရှိပါတယ်ဒါကိုအပိုအလုတ်လို့ထင်မြင်ကြမဲ့သူတွေလည်းရှိကောင်းရှိနိုင်ပါတယ်။ဂျာမနီလိုနိုင်ငံမျိုးမှာပဲလေနိုင်ငံမျိုးမှာလည်းပဲဒီဘာသာစကားပြုပြင်ပြောင်းလဲရေးကိုပဲငါတို့နိုင်ငံကြီးရဲ့ကြီးကျယ်ခမ်းနားလှတဲ့ဘာသာစကားကိုဂလီကချီတစ်တိုက်ကဖျက်ဆီးဖို့ကြိုးစားနေတယ်ဆိုပြီးပလီစီ6ချက်ပြောဆိုပြီးမဲဆွေနေကြတာမှလက်ရဆွမ်းရောက်တွေကဆလို့အလေလက်ကွန်ဆာဘေးတိုင်များအထိပါပဲ။အမေမသိရင်ဘာသာစကားများဘယ်ကဘာဆလို့ပြုပြင်လို့မရဘူးဆိုပြီးဥပဒေရေးကြတာကြဘာသာစကားဆိုလူဝတ်လောက်တာလေဟုတ်တယ်မလားအဲ့တော့ခင်မမီဘူးချိန်နဲ့မျှပြောင်းလဲဖြစ်ပေါ်နေတာရင်းနဲ့အံဝင်ကွင်ကြမဖြစ်ဘူးဆိုလို့ရှင်ပြုတ်ဖို့ပြင်ဖို့ပြောင်းလဲဖို့ကလောက်ကိုလောက်ရမယ်အရာပါပဲတစ်လွင်နဲ့ရှေ့ရောက်တဲ့အတွေးခေါ်လှှရှားမှုတွေပြုကြတိုင်းမှာဘယ်နေရာမှမဆိုစိန်ခေါ်မှုနဲ့နောက်ပြန်လှည့်ကျင်မှုလှိုင်းတွေကကဘာပေါ်မှာနေရာတိုင်းမှာရှိစမြဲလို့လဲဒီဥပမာကတဆင့်ပြောကြခြင်းနေတာဖြစ်ပါတယ်ကဲကျမတို့ထပ်ပြီးတော့ကောင်းစဉ်အကြောင်းပြန်ပြောရအောင်မြမနွေဦးတော်လှန်ရေးစတင်တဲ့အချိန်မှာပဲအတွေးခေါ်နဲ့လူမှုတော်လှန်ရေးအယူအဆတွေဟောင်းနှွမ်းတဲ့အယူအဆတွေကိုဖြိုပစ်မယ်ဆိုတဲ့ကြီးမားတဲ့မျှော်မှန်းချက်တွေထွက်ပေါ်လာပါတယ်ပြီးတော့အမျိုးသမီးအမျိုးသား LGBTIQA+ တွေအတွက်တန်းတူညီမျှတဲ့နိုင်ငံအသစ်တစ်ခုလူငယ်တွေရဲ့တစ်လွင်တဲ့အတွေးခေါ်တွေနဲ့တိစောက်ဖို့ဆိုတဲ့ရည်မှန်းချက်တည်းရလဲပါဝင်နေပါတယ်ဒါပေမဲ့ဒီเจ้าหยาကိုနိုင်ငံတကာလူရှိသူရှိပြောကြဟေးလို့လဲဆိုလဲဆိုရောပြောကြဆိုကြသူတွေကဘိုးတော်ဖျားလေးဘက်ထောက်ကြီးကလေးရသူတွေဖြစ်နေတတ်ပါတချို့များအမျိုးသမီးပါဝင်မှုကြောင့်ပြောကြမယ်ဆိုပြီးပြောတာမျိုးသားတွေကြီးပဲဒီတော့ကိုနဲ့နှီးဆက်ရနိုင်ငံတကာအဖွဲ့အစည်းများကိုလည်းလက်တို့ကြစီခြင်းပါတယ်မိတ်ဆွေတို့ဤလ လူငယ်အမျိုးသမီးမျိုးသား LGBTIQ+ တွေမှာကိုယ်ပိုင်အသံတွေဆိုတာရှိတယ်သူတို့ဟာပြောနိုင်ဆိုနိုင်ကြသူတွေဖြစ်တယ်သူတို့ကိုတမမျှတစွာနေရာပေးသင့်ကြတယ်ဆိုတာကိုဂျန်ဒါအခြေပြုအဖွဲ့အစည်းများရောလူငယ်အားပေးအဖွဲ့အစည်းများရောသိအောင်ပြောပြကြစီလိုပါတယ်ဒီလိုပြောလို့လေပြပကပညာရှင်တွေကကျမတို့တော်လန်ရေးအကြောင်းကိုမသုံးသက်ရဘူးသူတို့ရဲ့အတန်းနားမထောင်ရဘူးလို့ဆိုလို့ရမှာမဟုတ်ဘူးเนาะအဲကိုစားပြုမှုဆိုရဲခေါင်းစဉ်တရားအောင်မှာဘသူကဘသူအနေနဲ့အတန်းထုတ်ပြောဆိုတဲ့နယ်ဆိုတာကိုတွေးဆကြည့်ကြဖို့ပဲဖြစ်ပါတယ်လူငယ်တွေအမျိုးသမီးတွေ LGBTIQA+ တွေကဘာဖြစ်ညာဖြစ်ဆိုပြီးအထက်စီးကနေငါလူကြီးဟဲ့ငါကရှင်မျိုးဆက်ဟဲ့ဆိုပြီးရှေ့ကပိတ်ပြောနေတာမျိုးကြတော့ကျမတို့မလူချင်းကြဘူးမလားမိတ်ဆွေတို့ရှင်ဂျန်ဒါဆိုတာကအင်မတန်မှကျယ်ပြန့်လာတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်ထို့နည်းတူစွာဖက်မနစ်ဇင်ဟာလည်းကျယ်ပြန့်လာတဲ့သမုတ်တရားတစ်ခုပါပဲနောက်ထပ်ပိုင်းများမှာတော့ကျွန်မကမိတ်ဆွေတို့နဲ့အတူဖက်မနစ်ဇင်သမုတ်တရားတွေကိုကူးခတ်ချင်ပါတယ်အခုပိုင်းမှာတော့ဖြင့်ကျွန်မဖက်မနစ်စ်တယောက်ဘယ်လိုဖြစ်လာသလဲဆိုတာအမီးလောက်ပြောပြပါရစီအဲ2010ပြည့်နှစ်နောက်ပိုင်းပေါ့လေအဲ့ကလာမှာ American Center တို့ဗြိတိရှကောင်စီတွေကိုဝင်ထွက်သွားလာခြားတိတ်မအနေနဲ့စာတူပီဇာလေးတွေဖတ်ရှုရင်းနဲ့မှာကျမဖက်မနီဇင်းဆိုတဲ့စကားလုံးစတင်ရင်းနှီးလာတာပါနောက်ပိုင်းကျတော့မြန်မာဖက်မနီဇင်းခေတ်ဥလှုပ်ရှားမှုတွေအသီးသီးပေါ်ပေါက်လာတဲ့အချိန်ပိုပြီးသိရှိလာရပါတယ်မြန်မာလူ့ဖွဲ့စည်းရေးအကျဉ်းတွေကြောင့်အမျိုးသမီးတွေနဲ့ LGBTIQA+ တွေကိုစနစ်တကျနဲ့ဖိနှိပ်မှုတွေအကြောင်းကျမတို့သိရှိလာရတယ်အဲ့တော့ဒီအကြောင်းအရာတွေကိုလည်းနောက်ပိုင်းဒီမှာပြောပြသွားဖို့ရှိပါတယ်patriarchy လို့ခေါ်တဲ့ဖိုဝါဒကြီးဆိုခြင်းအဲဒီညမှာလည်း patriarchy ဆိုလို့အမျိုးသားတွေကြီးပဲလို့မထင်လိုက်ပါနဲ့အမျိုးသမီးခန္ဓာကိုယ်တွေကနေပြီးတော့လည်းဖိုဝါဒကြီးဆိုတာရှိပါတယ်အဲ့တော့အမျိုးသမီးတိုင်းက feminist မဟုတ်သလိုအမျိုးသားတိုင်းကလည်းဖိုဝါဒကြီးဆိုသူမဟုတ်ကြတာတော့ဒီညမှာသတိချက်ကြစီလို့ပါတယ်ကျမတို့ကဒီကိစ္စရက်တွေကိုဝလုံးရှင်နဲ့တင်းကြုံရန်ပြောဆိုတာတဆိုင်အသေးစိတ်ကိုင်တွေပြောဆိုတာကရေရှည်မှာအကျိုးပိုများနိုင်ပါတယ်မြန်မာလူဖွဲ့စည်းမှသာမကနိုင်ငံတော်တော်များများမှာ feminist hate လို့ဆိုလိုက်ရင်ချက်ချင်းဆိုသလိုတီကောင်စားတွန်တဲ့တုံ့ပြန်မှုမျိုးရတတ်တယ်။feminist ဆိုတာနဲ့သူတို့ကိုတိုက်ခိုက်တော်မယ်လို့လူကြီးပဲထင်နေကြတာ။ဒါကဖြစ်တတ်တာပဲလေ။ငါကိုကအယမ်းစွာနေတာနေမှာပါဆိုပြီးအတင်းကာရောကို့အတွင်းထဲကိုပြန်ပြီးမျိုးသိမ့်မချလိုက်ဖို့ကတိတ်အရေးကြီးပါတယ်။အဲဒီခါလေးကြာလို့ရှိရင်တအိမ်လုံးနဲ့တယောက်တရက်ကွက်လုံးနဲ့တယောက်တိုက်ပွဲဝင်ရများတိုက်ပွဲဝင်ရတာမျိုးလည်းရှိတာပဲကိုအတိကကကျမတို့တိဆောက်ခြင်းနဲ့တန်းတူညီမျှမှုပန်းနိုင်ကိုဘလို့နီးနဲ့ဘယ်လမ်းတွေကနေသွားကြမလဲဆိုတာပါပဲအဲကျမကကို intersectional anti racist feminist လို့ခေါ်တင်ပါတယ် intersectional ဆိုတဲ့စကားလုံးကို American နိုင်ငံ UCLA နဲ့ Columbia ဥပဒေကြောင်းကဗမောက္ခဆရာမ Kimberly Crenshaw ကစတင်သုံးစွဲခဲ့ပါတယ်အဲအကြမ်းပြပြရရင်ဒီအမျိုးသမီးတဦးချင်းစီတိုင်းကိုနီလန်ပေါင်းစုံပုံတံပေါင်းစုံအဲဘတ်ပေါင်းစုံကနေဖိနှိပ်ခံနေရတယ်ဒီဖိနှိပ်ခံရမှုတွေကအမျိုးသမီးတဦးချင်းစီတိုင်းမှာဘလို့စုစုံနေဆိုတာပုံဖော်ပြရတဲ့စကားလုံးတည်းရလို့ပြောလို့ရပါတယ်ဒါအကျမ်းမြတ်အဖြစ်ပေါ့အဲအထူးသဖြင့်နောက်တိုင်းဖက်မနီဇင်မှာဆိုရင်လူဖြူမဟုတ်တဲ့အမျိုးသမီးတွေဖိနှိပ်ခံရမှုကိုလှစ်လျူရှုကြတာ LGBTIQA+ တွေနဲ့အခြားလူနည်းစုအမျိုးသမီးတွေရဲ့ရုန်းကန်တိုက်ပွဲဝင်မှုကိုစီးရင်သွင်းပြောဆိုခြင်းမရှိတာအဲသူတို့ရဲ့ feminism ဒီနောက်တိုင်းရဲ့ feminism မှာလူဖြူမျိုးသမီးလဲလက်တန်းစားပညာတတ်မျိုးသမီးတွေရဲ့ရုန်းကန်မှုသူတို့ကြုံတွေ့ရတဲ့ဖိနှိပ်မှုအကြောင်းကိုသာထည့်သွင်းပြောဆိုတာမျိုးတွေရှိပါတယ်အဲ့တော့ဒါကိုဒီလိုမျိုးထည့်သွင်းပြောဆိုခြင်းအဲ့လိုမျိုးအလုံးစုံပါဝင်အောင်ထည့်သွင်းပြောဆိုခြင်းမရှိတဲ့ feminism ကိုကျမတို့က fight feminism လို့ခေါ်ပါတယ် feminism ရဲ့ရှေ့လျားလာတဲ့သမိုင်းကြောင်းမှာ feminism ရဲ့အတွင်းပိုင်းတွေကတော်လှန်ရေးအကြောင်းတွေကိုလည်းနောက်ပိုင်းများမှာပြောပြသွားဖို့ရှိပါတယ်ကဲကျမကြွရအနည်းငယ်ဆက်ကြပါအောင်ဆိုမြမတိုင်ဝမ်နဲ့ကြတော့ feminist hate လို့ဆိုတာနဲ့ညီကငါတို့ယောက်ျားတွေဖဲထုတ်ချင်တာလားညီတို့ကလည်းတာနေဆိုင်မှာဒီမှာအရင်ဆုံးတိုက်ပြီးတီထောင်ပြရစေရောနောက်တစ်ပါညီတို့ကိစ္စကြည့်ပေးမယ်လို့ပြောခံခဲ့ရတာမရေမတွက်နိုင်အောင်ပါပဲဒီတော့ကျမစဉ်းစားမိတာကဒီရှေးရိုးဆွဲတွေတိဆောက်ထားတဲ့စင်ပေါ်တက်ပြောမှငါပြောတာကိုသူများနားထောင်ပါလားဒါမှမဟုတ်ငါကိုယ်ပိုင်ဇက်စင်အောင်စောက်ပြီးငါယုံကြည်ရဒါပါလို့ပြောရင်စိတ်တူကိုယ်တူရဲမေရဲဘော်တွေကိုရှာမလားဆိုတာကိုပါပဲအဲကျမကတော့ဒုတိယလမ်းကိုရွေးချယ်ခဲ့ပါတယ်။ဒါကြောင့်လဲနေရာတကာတိုင်းမှာတပုံမှစွာလွန်အားကြီးရလို့ပြောကြခံရတာရှိသလိုအမျိုးသမီးမုံတီးဝါဒီများရဲ့တိုးတိုးတစ်မျိုးကြဲကြဲတစ်မျိုးတိုက်ခိုက်ခံရတာလည်းရှိပါရဲ့။အဲအဲ့လိုတိုက်ခိုက်ခံရပါများလာရင်ကိုမေးခွန်းထုတ်ဖြစ်တဲ့အခါမျိုးလည်းရှိတတ်ပါတယ်။ငါအရင်ပဲပေချီဖြစ်နေသလားဆိုပြီးတော့ပေါ့။ဒါမဲ့တေချာပြန်စဉ်းစားကြည့်ပါ။ကို့နေရာမှာအမျိုးသားတစ်ယောက်သာကို့လိုပဲပြုမှုပြောဆိုရဲဆိုရင်ကို့လိုပဲတိုက်ပွဲဝင်နေ အလိုမျိုးခတ်အတန်ကြဲကြဲနဲ့စွာစွာလန်လန်ပြောဆိုရဲဆိုရင်လူဖွဲ့စည်းတွေကွန်ဆာဗေးတိုက်တွေကအဲ့ဒီမျိုးသားကိုပစ်ချီဖြစ်တယ်လို့ပြောမလဲပြောမယ်ထင်လားမပြောတာ80ရာခိုင်နှုန်းသေချာပါပဲကဲခဏတော့တော်သေးပြီနောက်ပိုင်းမြတ်မှာ intersectionality ဆိုတာပါလေ feminism ရဲ့အကြောင်းတမိုင်းကြောင်းတွေနောက်ပြီးတော့မြမလူအဖွဲ့စည်းတွေက toxic တွေစတာတွေကိုပြောပြပါရစီပြောမဆိုမရှိတာတွေအတွက်လဲခွင့်မလွတ်ကြပါနဲ့လို့ပြောပါရစီ